စ်ရေးနဲ့ဂါဇာနယ်ဆက်တောင်ငန်းနဲ့အတွင်းအသေးအချောက်အများဆုံးတိုက်ခိုက်မှုတွေမှာဂါဇာကဟမတ်ပြစ်မှတ်တွေကိုအပြင်းထန်ဆက်ပြီးတိုက်ခိုက်ဖို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကစစ်တပ်ကိုညွှန်ကြားထားပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကဆလိုဒုံးကျည်တွေနဲ့ပြစ်ခတ်မှုနဲ့လေထောင်းကနေတုံ့ပြန်တိုက်ခိုက်မှုတွေအတွင်းအနည်းဆုံးပါလက်စတိုင်း20တေဆုံးခဲ့ရပြီဖြစ်ပါတယ်။တေဆုံးသူတွေထဲမှာ14လအရွယ်ကလေးငယ်နဲ့အတော်ဖြစ်သူတို့လည်းပါဝင်ပြီးဟမတ်စ်တို့ကအစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်လို့ပြောဆိုပြီးအစ္စရေးထောက်လှမ်းရေးဘက်ကတော့ပါလက်စတိုင်းပြည်ရဲ့ဒုံးကျည်မှားပြစ်မိပြီးတေဆုံးတာလို့ပြောပါတယ်။ဒီပြောဆိုချက်တွေအပေါ်မှာတိကျအတည်ပြုချက်တော့မရှိပါဘူး။အစ္စရေးလူတေဆုံးပြီးဒါဆိုရင်2014ခုနှစ်နောက်ပိုင်းနေဆက်ဖြတ်ကျော်တိုက်ခတ်မှုတွေအတွင်းအစ္စရေးနိုင်ငံတွင်ပထမဆုံးအကြိမ်အရပ်သားတေဆုံးမှုဖြစ်ပါတယ်။အမျိုးသားတို့တဦးကတော့သူ့အိမ်ကိုဒုံးကျည်ထိတာကြောင့်တေဆုံးခဲ့တာဖြစ်ပြီးနောက်တဦးကတော့အလို့ရုံပေါ်မှာဘုံးထိပြီးတော့တေဆုံးခဲ့တာဖြစ်ပါလေ။ပြီးခဲ့တဲ့တောက်ကြံနေ့ကဆလို့ပါလက်စတိုင်းစစ်သွေးချော်ဒီဘက်ကအစ္စရေးဘက်ကိုဒုံးကျည်အစင်ပေါင်း600ကျော်ပစ်ခတ်ခဲ့ပါလေ။အစ္စလာမ်ရဲ့ဂျီဟတ်အဖွဲ့ကဒုံးကျည်တွေနဲ့ပစ်ခတ်တာဖြစ်ပေမဲ့ဂါဇာကိုထိန်းချုပ်တဲ့ဟမတ်စ်တွေမှာတာဝန်ရှိတယ်လို့အစ္စရေးဘက်ကပြောပါလေ။ဂါဇာတဲကဟမတ်စ်ပြစ်မှတ်ပေါင်း260ကျော်ကိုလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောဆိုထားပါတယ်ရှင်။